ရခိုင်ပြည်နယ်ရေးကိုဖြည့်ဆင်းမှုအတွက်မြန်မာအစိုးရတစ်ခုအချိန်ကာလတစ်ခုနဲ့လုံတာကိန်းသာအခြေအနေမျိုးပေးပြီးပံ့ပိုးထောက်ခံပေးဖို့မြန်မာဒုတိယကာကွယ်ရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။အာရှပစိဖိတ်ရေသာတွင်းကကာကွယ်ရေးဆိုင်ရာအကြီးတန်းတာဝန်ရှိသူတွေတက်ရောက်နေတဲ့စင်ကာပူကချန်ဂရီလာဒိုင်ယလော့ဆွေးနွေးပွဲအတွင်းနိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနရဲ့ဆွေးနွေးပွဲမှာပြောဆိုသွားတာပါ။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်
။စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာရှပစိဖိတ်ဒေသတွင်ကာကွယ်ရေးဆိုင်ရာအကြီးတန်းတာဝန်ရှိသူတွေတက်ရောက်နေတဲ့ Shangri-La Dialogue ဆွေးနွေးပွဲအတွင်းနိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနကစီစဉ်တဲ့ဆွေးနွေးပွဲမှာမလေးရှားကာကွယ်ရေးဝန်ကြီးကဒေတာရင်းလုံခြုံရေးစိုးရင်ချက်တွေကိုဦးဆောင်ဆွေးနွေးပါတယ်။မလေးရှားကာကွယ်ရေးဝန်ကြီးရဲ့ရခိုင်အရေးဆွေးနွေးချက်အပေါ်မှာမြန်မာကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်မြင့်ွယ်ကအခုလိုဖြည့်ဆွတ်ဆွေးနွေးပါတယ
်။ Myanmar is fully aware of the growing concern about the Vice President proposed on the situation in Rakhine State. The new government is committed to taking all possible measures.
ရခိုင်ပြည်နယ်အရေးကြီးကြီးပြင်းပြင်းထွက်ပေါ်နေတဲ့သတင်းတွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေများလာနေတာကိုမြန်မာနိုင်ငံအနေနဲ့အားလုံးကိုသိရှိနားလည်ထားပါတယ်။ဒီစိုးရိမ်ချက်တွေကိုဘက်ပေါင်းစုံကနေဖြေရှင်းဆောင်ရွက်ပေးဖို့မြန်မာအစိုးရအသစ်ကအခိုင်အမာပိုင်ဖြတ်ထားပါတယ်။အပြစ်မဲ့ပြည်သူတွေအပေါ်အခွင့်အရေးချိုးဖောက်မှုတွေကိုမြန်မာအစိုးရအနေနဲ့လက်လျူရှုမထားပါဘူး။အထောက်အထားခိုင်မာတဲ့တိုင်ကြားချက်တွေကိုတရားဥပဒေလမ်းကြောင်းနဲ့ဖြေရှင်းဆောင်ရွက်သွားမှာပါ။လူမှုအတိုင်းအဝိုင်းနှစ်ခုစလုံးရဲ့အကျိုးစီးပွားအတွက်ရေးချေခန့်နဲ့ဖြေရှင်းချက်တစ်ခုထွက်လာဖို့အယုံဆိုင်ပြီးလှုပ်ဆောင်နေပါတယ်။မြန်မာဆွေရဘက်ကတောင်းဆိုနေတာကသတင်းတွေကိုမျှမျှတတ်တတ်ပြောဆိုဖို့နဲ့အထူးရှာမခံတဲ့ကိစ္စကိုကင်တွယ်ဖြေရှင်းနေရတဲ့အစိုးရတစ်ကိုကူညီထောက်ပံ့ပေးဖို့ဖြစ်ပါတယ်။ဒီရှုပ်ထွေးလာတဲ့အရေးကိစ္စကိုအပြေရှာနိုင်ဖို့အတွက်အစိုးရလုတ်တာကိုင်တာအခြေအနေမျိုးနဲ့အချိန်ပေးဖို့တိတ်ကိုအရေးကြီးပါတယ်လို့ကာကွယ်ဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်မြင့်ွယ်ဆွေးနွေးသွားတာဖြစ်ပါတယ်။မလေးရှားကာကွယ်ဝန်ကြီးဓာတုစရီခေရှာမူရင်ထွန်းဟူစိန်ကတော့မြန်မာနိုင်ငံရခိုင်ရင်းနဲ့ပတ်သက်ပြီးဖြည့်ရှင်းချက်မတွေ့ရသေးဘူးလို့ပြောဆိုပြီးမဖြစ်မနေဖြည့်ရှင်းဖို့လိုအပ်ချက်ကိုထောက်ပြသွားပါတယ
်။ It needs to be resolved. We cannot sweep it under the carpet.It affects a lot of Muslims and it's very emotional.
ဒီကိစ္စကဖြည့်ရှင်းရမှာပါ။ဖုံးကွယ်ပြဖို့မဖြစ်နိုင်ပါဘူး။မွတ်စလင်များပြားကဒီကိစ္စပေါ်အတော်လေးခံစားနေကြရတာကြောင့်ပါ။ဖြည့်ရှင်းချက်တစ်ခုတည်းလေးမှလည်းမတွေ့ရသေးပါဘူး
။မြန်မာနိုင်ငံရခိုင်ရေးကိစ္စဟာဒေတာရင်းတည်ငြိမ်ရေးကိုထိပါလာမဲ့အရေးစိုးရိမ်တယ်လို့လည်းမလေးရှားကာကွယ်ဝင်ကြီးကဆွေးနွေးပွဲအဖွဲ့မိန့်ခွန်းမှာပြောဆိုသွားပါတယ်
။ Our great fear is that Daesh will seek to transform Southeast Asia.Our cradle of peace
ကျွန်တော်တို့အစိုးရဇိုကိစားကတော့အစ္စလာမစ်အစိုးရ IS အဖွဲ့ရှေ့တော်အစဒေတာတွင်မှဖွဲ့စည်းလာမယ်ရှိပါအရှိလက်ပိုင်းဒေတာမှာ IS အဖွဲ့ရက်တီလာဖို့ရုန်းကန်လာရတာနဲ့အတူရှေ့တော်အစဒေတာတွင်ကိုအခြေချလာမယ်အရေးစိုးရိမ်လာပါထိုင်းနိုင်ငံတောင်ပိုင်းဖိလစ်ပိုင်နဲ့မြန်မာနိုင်ငံရခိုင်ဒေတာတို့မှာမတိမငြိမ်အခြေအနေတွေဖြစ်နေတာနဲ့အတူဒေတာတွင်မှာ IS တွေထွက်ပေါ်လာနေပါတယ်ဒီအရေးကိုအလေးထားဖို့လိုပါတယ်
အခုဆွေးနွေးပွဲမှာတော့ဥရောပသမဂ္ဂရဲ့ကိုယ်စားလှယ်အဖွဲ့အပါအဝင်အာရှပစိဖိတ်ဒေသတွင်နိုင်ငံပေါင်း20ကျော်ကကာကွယ်ဆိုင်ရာအကြီးအကဲတာဝန်ရှိသူတွေစစ်တပ်အကြီးအကဲတွေနဲ့အကြံပေးတွေတက်ရောက်နေကြတာဖြစ်ပါတယ်ရှင်